အမေရိကန်ပြည်ထောင်စုတောင်ပိုင်းကလူရရှိန်းနဲ့မစ္စစ်ပီပီနယ်ရီစီကိုဦးတည်ပြီးရွေရှားလာနေတဲ့အားဖြင့်ဟာရီကိန်းမုန်တိုင်းဆက်ပြီးဟာတနင်္လာနေ့မှာလေတိုက်နှုန်းဖြင့်အားတနအီကိုမိုင်90နဲ့ကမ်းရိုးတန်းတစ်လျှောက်တိုက်ခတ်နေပါတယ်။မိုးတီးထန်စွာရွာသွန်းပြီးမိုးအချိန်က23လက်မှခွဲကျော်အထိဖြစ်သွားနိုင်တဲ့ကြောင့်ဆိုးဝါးရဲ့ရေကြီးရေရှမ်းမှုတွေနဲ့ကျုံရနိုင်တယ်လို့သတိပေးချက်တွေထုတ်ပြန်ထားပါတယ်။လူရရှိန်းနဲ့ပြည်နယ်တောင်ပိုင်းကိုအင်္ဂါနေ့မှာဟာရီကိန်းဆယ်လီဝင်ရောက်နိုင်တဲ့ကြောင့်ရေနဲ့တခြားလိုအပ်တဲ့ပစ္စည်းတွေကိုဒေသခံတွေအပြေးအလွှားစုဆောင်းနေကြပါတယ်။ဟာရီကိန်းဆယ်လီဟာအင်္ဂလန်နားမှာဟာရီကိန်းဖြစ်ရအဆင့်နှစ်ဖြစ်လာပြီးလေတိုက်နှုန်းကတနအိမ်မိုင်105မိုင်နှုန်းရှိနိုင်တယ်လို့ဟာရီကိန်းမုန်တိုင်းစောင့်ကြည့်ခန့်မှန်းသူတွေကပြောပါတယ်။ဩဂုတ်လ28ရက်နေ့ကလည်းဒီဒေသတွေမှာဟာရီကိန်းလော်ရာဒန်ခံရပြီးလူပေါင်း32ဦးသေဆုံးခဲ့ရပါတယ်။